အစိုးရတစ်ဖွဲ့စည်းရေးစွတ်တော်ပိုင်းကိစ္စရပ်တွေနဲ့ပတ်သက်ပြီးအရေးကြီးတဲ့အစည်းအဝေးတစ်ရက်ကိုနေပြည်တော်ကဒေါအောင်ဆန်းစုကြည်ရဲ့နင်းစီဆိုင်အိမ်မှာဒီကနေ့ကျင်းပပါရယ်ဒေါအောင်ဆန်းစုကြည်အပါအဝင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဗဟိုအလုံးမှုဆောင်တွေတက်ရောက်တဲ့အဲ့ဒီအစည်းအဝေးမှာဆုံးဖြတ်ချက်တော့မချခဲ့ဘူးလို့ပါတီပြောခွင့်ရဦးညံဝင်းကပြောပါရယ်မချခင်သတင်းပတ်တွေအတွင်းတက်တန်းအစ်စ်စတင်မဲ့လွတ်တော်တွေအတွက်လဲ NLD ပါတီကလွတ်တော်ကုစလဲတွေပြင်ဆင်နေကြပါပြီသူတို့ကိုရွေးကောက်တင်မြောက်ခဲ့တဲ့ပြည်သူလူထုစိတ်မပြတ်စေရပါဘူးလို့ရွေးကောက်ခံ NLD လွတ်တော်အမတ်တဦးကကတိပေးပြောဆိုပါရယ်ဆက်တွယ်မေးမြန်းထားတဲ့မဆုမုံကဆက်ပြောပြပါမယ
်ဟုတ်ကဲ့ပါ2015ရွေးကောက်ပွဲမှာအစိုးရတည်းရဲ့ဖွဲ့စည်းခွင့်ရနိုင်တဲ့အထိမဲရလက်အပြတ်အသတ်နဲ့အနိုင်ရခဲ့တဲ့အတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကခေါင်းဆောင်တွေနဲ့ဗဟိုအလုံးမှုဆောင်တွေအစိုးရတည်းဖွဲ့စည်းနိုင်ရေးအတွက်အရေးပါတဲ့ဆွေးနွေးချက်တွေကိုဒီကနေ့နေပြည်တော်မှာစီဝေးဆွေးနွေးခဲ့ကြပါတယ်။အစိုးရတည်းနဲ့လွှတ်တော်တည်းဖွဲ့စည်းနိုင်ရေးအစိုးရအဖွဲ့ဖွဲ့စည်းရေးဆိုင်ရာအရေးပါတဲ့ဆွေးနွေးချက်တွေကိုဗဟိုအလုံးမှုဆောင်တွေဆွေးနွေးခဲ့ကြတဲ့အကြောင်းနေပြည်တော်ကဗဟိုအလုံးမှုဆောင်အစည်းအဝေးကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ဗဟိုအလုံးမှုဆောင်ဖွဲ့ဝင်လည်းဖြစ် NLD ရဲ့ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးညံဝင်းက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်။ဒီဝင်းမှာတော့အခုချိန်မှာအစိုးရဖွဲ့စည်းရေးလွှတ်တော်ဖွဲ့စည်းရေးဒီတပ်ပြည့်ရဲ့အကုန်ပါတာပေါ့နော်ဒီနေ့ဆွေးနွေးတာသို့တော့ဆုံးဖြတ်ချက်အနေနဲ့တော့မချဘူးဆုံးဖြတ်ချက်မချတဲ့အတွက်အငယ်တော့အသေးသေးတော့ပြောလို့မရပါဘူ
းအခုလိုမျိုးအစိုးရဖွဲ့စည်းနိုင်ရေးအရေးတကြီးဆွေးနွေးနေကြချိန်မှာပဲလာမယ့် February လ1ရက်နေ့မှာကျင်းပတော့မယ့်ဒုတိယအကြိမ်လွှတ်တော်သက်တမ်းအစည်းအဝေးတွေအတွက်လွှတ်တော်ကိုယ်စားလှယ်အရေးအတွက်အများဆုံးရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ NLD ပါတီရဲ့ကိုစားပြုလွှတ်တော်ကိုယ်စားလှယ်တွေကလည်းလွှတ်တော်တက်ဖို့ပြင်ဆင်နေကြပြီဖြစ်ပါတယ်
။ဒီကလွှတ်တော်ရုံးကပဲတို့နေရေးထိုင်ရေးကိစ္စတွေပါလေတို့ပြင်ဆင်နေတယ်။နောက်လုံဆုံးလုံကြီးတွေပါလေတာအုပ်တွေပေးမယ်။အဲ့ဒါတွေတော့သိတယ
်။လွှတ်တော်တက်တန်းအတွင်းမှာအတိုင်းပြည်နဲ့ပြည်သူအကျိုးပြုလုပ်ငန်းတွေလုပ်ကိုင်နိုင်အောင်ဆောင်ရွက်သွားကြမှာဖြစ်တယ်လို့လည်း NLD ရဲ့ဗဟိုလုံးမှုဆောင်အဖွဲ့ဝင်တဦးလည်းဖြစ်လွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးထွန်းထွန်းဟင်ကပြောပါတယ
်။လွှတ်တော်ပြတ်ဖို့ကတွဲဒီ20နဲ့နိုင်နေတယ်မဆို26နေတယ်တော့မကြပဲပေါ့နော်။လွှတ်တော်သတင်းပို့ဖို့အကြောင်းကြားထားပါလေ။လွှတ်တော်ဒုတိယပြည်ထောင်စုတက်တန်းပေါ့လေ။ပထမဆုံးစီးပွားပေါ့။ကျွန်တော်တို့ရဲ့လွှတ်တော်ကိုယ်စားလှယ်ဒီလည်းကတဲ့စတိလူလူပေါ့နော်။ကျွန်တော်အဲ့ဒါဒီလိမ့်ထားပါလေဒီလွတ်တော်ကြီးပြတ်တက်ဆန်းမှာဆိုလို့ရှိရင်ဒီဘူအားဖြင့်ပြတ်မှာဆိုတော့ကျွန်တော်ငါးနှစ်တက်တန်းကိုပြောတယ်လည်းပဲကျွန်တော်တကယ်အချိန်ကတော့ကျွန်တော်လီးမခွဲတော့ပဲကျွန်တော်ရတာပေါ့လေအဲ့တော့ကျွန်တော်လုတ်ပြနိုင်တာယူဒီကာလမှာကျွန်တော်ဟိုအဖြူရနိုင်တယ်နော်အဖြူရနိုင်တယ်ဆိုတော့ဒီစာရင်းလုပ်ငန်းကြီးကိုကျွန်တော်ဒီလိုကြီးကြီးလုပ်ငန်းကိုဆောင်ရွက်ပါကျွန်တော်တို့ဒီလိုကြီးကြီးကြီးကြီးရဲ့မဲတူစိတ်မပြည့်စရာပါဘူးလို့ဒီလိုမှားကြားလေးဖားခြင်းပါလေ
အခုချိန်မှာတော့အစိုးရဖွဲ့စည်းနိုင်ရေးလွှတ်တော်အရေးအစားသဖြင့်နေပြည်တော်မှာ NLD ရဲ့ဗဟိုလုံးမှုဆောင်အဖွဲ့ဝင်တွေတွေ့ဆုံဆွေးနွေးကြနေပေမဲ့လို့အသေးစိတ်အချက်လက်တွေကိုတော့အတိုက်ခံပါတီဘက်ကတရားဝင်ထုတ်ပြန်ကြေညာတာမရှိသေးပါဘူး။လက်ရှိအစိုးရဘက်ကတော့အာဏာလွှဲပြောင်းရေးအစဉ်ပြေချောမွေအောင်ဆောင်ရွက်မယ်လို့သမ္မတဦးသိန်းစိန်ဘက်ကကြေပေးပြောဆိုထားတယ်လို့လက်ရှိအချိန်ဒီမှာလည်းအနိုင်ရ NLD ပါတီတာဝန်ရှိသူတွေနဲ့လက်ရှိသမ္မတဦးသိန်းစိန်အစိုးရဘက်ကတာဝန်ရှိသူတွေဟာနိုင်ငံတော်အကြီးအကဲအာဏာတာဝန်လွှဲပြောင်းရေးအတွက်ဖက်ပူပေါင်းဆောင်ရွက်ရေးကော်မတီကိုဖွဲ့စည်းပြီးဆောင်ရွက်နေကြပြီဖြစ်ပါတယ်။အာဏာစနစ်တကျလွှဲပြောင်းရေးအတွက်အစိုးရဘက်ကဖွဲ့စည်းထားတဲ့နိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းမှုအထောက်အကူပြုကော်မတီမှဥက္ကဋ္ဌအဖြစ်ပြည်ထောင်စုဝန်ကြီးဦးလာထွန်းနဲ့ပြည်ထောင်စုဝန်ကြီးဦးရထွန်းနိုင်ငံတော်သမ္မတရုပ်ညွှန်ကြားရေးမှူးချုပ်ဦးလာထွန်းသမ္မတရုပ်ညွှန်ကြားရေးမှူးဦးစော်ထေတို့ပါဝင်ပြီးတော့ NLD ဘက်ကတော့ဦးဝင်းထိန်ဒေါက်တာအောင်သူနဲ့ဒေါက်တာမျိုးအောင်တို့ပါဝင်ပါတယ်။အစိုးရဖွဲ့စည်းနိုင်ရေးနဲ့တပြိုင်တည်းထဲလွှတ်တော်တွေမှာလွှတ်တော်လုပ်ငန်းရပ်တွေပြောင်းလဲနိုင်ရေးအတွက်ကိုလည်းလက်ရှိပြည်ထောင်စုလွှတ်တော်နာရက်ကပြည်သူလွှတ်တော်ဥက္ကဋ္ဌသုရဦးရွှေမန်းနဲ့အနိုင်ရ NLD ပါတီရဲ့ဥက္ကဋ္ဌဒေါက်ဆန်းစုကြည်တို့လည်းမကြာခဏဆိုသလိုတွေ့ဆုံဆွေးနွေးနေကြတာဖြစ်ပါတယ်ရှင်။